တရုတ်နိုင်ငံကဥရောပယူရိုငွေကြေးအကျပ်တဲပြဿနာကိုကူညီပြီးဖြေရှင်းပေးဖို့ဆက်ပြီးလုပ်နေပေမဲ့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံအတွက်လက်နက်မယောင်းဖို့အရင်ကတည်းကတားမြစ်ထားတာကိုအခုထိဖျက်သိမ်းမပေးသေးဘူးလို့တရုတ်ဝန်ကြီးချုပ်ဝမ်ဂျန်ပောင်ကအပြစ်တင်ဝေဖန်လိုက်ပါတယ်။ Brussels မှာကြာသပတေးနေ့ကကျင်းပတဲ့ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာ Mr. Wang ကအခုလိုပြောကြားလိုက်တာပါ။ဆွေးနွေးပွဲအစပိုင်းမှာတရုတ်နဲ့ EU တို့အကြားဆက်ဆံရေးခိုင်မာမှုတွေအတွက်ဦးစားပေးပြီးပြောကြားခဲ့ပေမဲ့လက်နက်ရောင်းဝယ်မှုတားမြစ်ရေးကဏ္ဍကိုဆွေးနွေးတဲ့အပိုင်းကိုရောက်လာတဲ့အခါမှာတော့သတင်းတောက်တွေအတွက်ဗီဒီယိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေမှုကိုပါရက်တက်ပြစ်လိုက်ပါတယ်။တရုတ်နိုင်ငံမှာ1989ခုနှစ်တီယန်နမ်မင်ရှင်ပြင်အရေးအခင်ဖြစ်ပွားခဲ့ပြီးတဲ့နောက် EU ကလက်နက်ရောင်းဝယ်မှုကိုတရုတ်နိုင်ငံအတွက်တားမြစ်ပိတ်ပင်ခဲ့တာပါ။တရုတ်နိုင်ငံမှာခေါင်းဆောင်ပိုင်းအပြောင်းလဲတွေလာမယ့်လအနည်းငယ်အတွင်းမှာပြုတ်လုတော့မှာဖြစ်တဲ့အတွက်အခု EU တရုတ်ထိပ်စည်းဆွေးနွေးပွဲမှာ Mr. Wang ဟာနောက်ဆုံးချိန်ဖြစ်တဲ့တရုတ်တဲ့ဆွေးနွေးပွဲဖြစ်လာဖို့ရှိပါတယ်။ဆွေးနွေးပွဲအပြီးမှာတော့ Mr. Wang ကဥရောပနိုင်ငံတွေဟာငွေကြေးပြဿနာအတွက်မှန်မှန်ကန်ကန်လှုပ်ဆောင်မဲ့လမ်းကြောင်းပေါ်မှာရောက်နေပြီဖြစ်ပြီးဒါကိုအကောင့်ထည့်ဖို့ဒါအရေးကြီးပါတယ်လို့ပြောကြားခဲ့ပါတယ်။